ကျုံနယ်ဆက်ဘက်ကနေစီးဝါနဲ့ဆက်ဆက်ပစ္စည်းတွေတင်သွင်းလို့မရတော့ဘူးဆိုတဲ့ကောလာဟာလတွေကမမှန်ကန်ကြောင်းနဲ့ဒါကဈေးကစားသူတွေရဲ့ပြောဆိုချက်သာဖြစ်ကြောင်းမြန်မာစီးပွားကူတန်ရောင်းဝယ်ရေးဌာနကဩဂတ်လ5ရက်မှာထုတ်ပြန်လိုက်တာပါ။ကျုံနိုင်ငံဘက်ကမြန်မာကိုစီးဝါတင်သွင်းခွင့်မပေးတော့ဘူးဆိုတဲ့သတင်းကမမှန်ကန်ပဲဒါကဈေးကစားသူတွေရဲ့ထုတ်လွှင့်ချက်သာဖြစ်ကြောင်းစီးပွားကူတန်ရောင်းဝယ်ရေးဌာနရဲ့ဒီနေ့ညင်ညာချက်မှာရေးသားထားပါတယ်။စီးပွားကူတန်ဌာနရဲ့အမြင်အတွဲဝင်ဦးမင်းမင်းကတော့ကိုဗစ်ကာယောဂါအခြေမှအရေးကြီးလိုအပ်တဲ့စီးပွားပစ္စည်းတွေကိုနေဆက်ကိတ်အားလုံးကနေသက်ဆိုင်ရာနိုင်ငံတွေနဲ့ညီနိုင်ပြီးတင်သွင်းနေကြအောင်ဗီဒီယိုကိုပြောပါတယ်။အထူးသဖြင့်တရုတ်နဲ့ထိုင်းနယ်စပ်ကနေအများဆုံးတင်သွင်းနေကြအောင်သူကပြောပါတယ်
။ကိုပုံမှန်ကုန်တွေကဖိတ်ထားတယ်ကျွန်တော်တောင်းပြတော်ထားပြီးတော့ဖိတ်ထားတယ်။ပုံမှန်ကုန်တွေရှိတယ်နော်ကျွန်တော်တို့ကမှမော်တော်ကားတွေကမှကုန်ကားတွေကမှကျွန်တော်မတက်ခံဖိတ်ထားတာဆိုတာဒါနဲ့လေစီးပွားရေးနဲ့ပတ်သက်ပြီးတော့နေ့စဉ်တွေ့နေ့စဉ်တွေ့နေမှာလည်းကျွန်တော်သိရတယ်ကိုကျော်မတင်တော့ကျွန်တော်အခုအကြီးအကဲလို့ဖြစ်တဲ့အောက်ဆီဂျင်အိမ်လုံးအောက်ဆီဂျင်ဆက်ပြီးတော့ဒီအိုးကြီးဆင်းနေတာလွတ်ပြီးအနောက်အောက်ဆီဂျင်ရေကြီးဟွေးပြီးပေါ့နော်အဲ့လိုမျိုးအကြီးအကဲအများတော့နောက်ပြီးပြီးပေါ့နော်နောက်မှပေါ့နော်ဒီလိုမျိုးဟာတွေကတော့များတာပေါ့လေသေးဝါတို့ကတော့ကျတော့ဟိုကလေးစိတ်ကလည်းလေးသေးတယ်ဆိုတာရှိတယ်ပေါ့နော်အခုအောက်ဆီဂျင်ကောင်းဆက်စတာတို့ကတော့ဒီတော့ကမပေါက်တဲ့ဈေးကြီးပေါက်ပြီးတော့အခုဆိုတာတော်တော်လေးဟိုဈေးကြီးနှုံးနေတာအခုရောက်သွားပြီ
ကိုဗစ်တတိယလိုင်းကိုရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဝယ်လိုအားကောင်းခဲ့တဲ့ဈေးဝါနဲ့အရေးပေါ်သုံးစည်းပစ္စည်းတွေအစမတန်ဈေးတက်ခဲ့လို့ဈေးကွက်မှာဝယ်လို့မရတဲ့အထိပြက်လက်ခဲ့ပါတယ်။ဈေးကစားသူတွေကြောင့်လည်းတကယ်လိုအပ်တဲ့သူတွေဝယ်လို့မရတဲ့အခြေအနေအထိကိုဖြစ်ခဲ့တာပါ။ချင်းပြည်နယ်၊သခိုင်းတိုင်းနဲ့မန္တလေးတိုင်းကလိုအပ်တဲ့ဈေးဝါအတွက်တော့အိန္ဒိယမြန်မာနယ်စပ်ကနေသွင်းဝယ်ရဖို့နိုင်ငံသဘောတူညီမှုရခဲ့ပါတယ်။ဒါကြောင့်အိန္ဒိယအစိုးရကနိုင်ငံသားကကာလာရှိပိတ်ထားတဲ့တမူးမိုရီကနေဇက်ဂိတ်နှစ်ခုကိုစေဝါတစ်ခုပဲတင်သွင်းမှုပြန်ဖွင့်ပေးထားကြောင်းမြန်မာနိုင်ငံကုံတွယ်နဲ့ဆက်မှုလုပ်ငန်းရှင်များအသင်းဘိုလ်အလုံးမှုဆောင်နဲ့တမူးနေဇက်ကုံတွယ်ရေးအပြောင်းအထဖြစ်တဲ့ဦးလောက်မောင်ကပြောပါတယ်ကိုဗစ်ကူတာဖို့အတွက်လိုအပ်တဲ့ဆေးတွေအိန္ဒိယကနေတင်သွင်းမှုဆိုရင်မြန်မာအစားအသောက်နဲ့စေဝါကုကယ်ရေးဌာန FDA ခွင့်ပြုချက်နဲ့ဒီတော့အတွက်မှယာယီခွင့်ပြုပေးထားကြောင်းသူကပြောပါတယ်
ဒီနည်းနဲ့မူလနိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနနဲ့အိန္ဒိယနိုင်ငံနဲ့ညှိပြီးတော့မှသူတို့ဆိုအောင်ကြောင်းပြပြီးတော့မှဒီနယ်ပယ်ကုန်တော်ကြီးကိုကိုဗစ်ရှိုးဝါးတွေပေါ့နော်ကိုဗစ်ရှိုးဝါးကျင်းသွင်းဖို့အိန္ဒိယအစိုးရအနေနဲ့ဖွင့်ပြပေးလိုက်တယ်။အဲ့ဒါနဲ့ကိုယ်နဲ့ဆက်သွယ်တဲ့ပစ္စည်းကိုအုံမီအစ်ကိုတို့ခိုင်းတာပေါ့နော်။ဒီဘက်ကပြောတာပေါ့နော်။ဘယ်လိုပဲဖြစ်ဖြစ်ကျင်းသွင်းတာများလာလို့ရှိရင်ပစ္စည်းတွေတော့ကျလာမှာပေါ့နော်။အခုချိုးသေးတယ်ဆိုလို့ရှိရင်ကျွန်တော်ပြရလို့တယ်ဟိုတချို့ရန်ကုန်မှာဟိုဘက်ကတော့9000လေးပြရတယ်။အခုတော့3000လောက်ကျွန်တော်တော့ချက်ထောင်လို့ဘာလို့ဖြစ်ပေါ်တော့ဒါလည်းများလို့ရတယ်တကယ်တော့အကောင်းတစ်ထောင်တစ်ပေါင်းနှစ်ပေါင်းဆိုနေတာအပေါင်းကြတယ်ပေါ့နော
်ထိုင်းဘက်ကဆေးဝါးပစ္စည်းတွေကိုတော့အများကြီးနေတဲ့စခန်းနဲ့တခြားစိတ်ငြိမ်လေးတွေကနေတင်သွင်းနေတာပါမြန်မာနိုင်ငံရဲ့ဆေးဝါးတင်သွင်းမှုပမာဏဟာ2019-2020မှာအမေရိကန်ဒေါ်လာ559.38တန်းရှိတယ်လို့အမေကုံတွေဌာနရဲ့စည်းရုံးမှာဖော်ပြထားပါတယ်ပြီးတော့မှလိုအပ်တဲ့ဆေးဝါးပမာဏရဲ့90ရာခိုင်နှုန်းကိုပြည်ပကနေအထူးသဖြင့်တရုတ်ထိုင်းဂျာမနီအိန္ဒိယစင်ကာပူစတဲ့နိုင်ငံပေါင်း17နိုင်ငံကနေအဓိကတင်သွင်းနေတာပါ။တင်ဝင်တင်သွင်းတာတွေရှိနေပေမဲ့အခုလိုအချိန်မှာတရားမဝင်ဝင်ရောက်လာတဲ့စီးစီးကွက်ကလည်းကြီးကြီးမားမားရှိနေကြောင်းနေဆက်ကုန်တွေကပြောပါရစေခင်ဗျာ။